Welcome to the Voice of America in Burmese.
ပြည်နယ်ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဒီပီလ28ရက်စာသားပလင်းနေမနေခင်အစီအစဉ်တွေကို American ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ2440 50နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook YouTube ကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုပဲဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေခင်အစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနက်ခင်းထိတ်တန့်ရောက်သတင်းတွေမှာတော့ရုရှားကိုကမ္ဘာကြီးသွားလုပ်ငန်းအဖွဲ့ရဲ့အဖွဲ့ဝင်အဖြစ်ကနေရပ်ဆိုင်းလိုက်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းမက်ဒလင်အော့ဘရိုက်ရဲ့ဇာပနာကိုကမ္ဘာခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ငွေဟောက်အပါအဝင်တွားသားသရဝါတချို့မျိုးတုံးမဲ့အန္တရာယ်နဲ့ကြုံနေရပါတယ်။ဒီလိုသတင်းအနေနဲ့အတူစကိုင်းတိုင်းမင်းကင်းမြို့နယ်တွေကကြေးရွာတွေမီးရှို့ဖျက်ဆီးခံနေရတဲ့သတင်းပေးပို့ချက်မှာတော့
မင်းကမီးရှို့ချုပ်ပြီးလို့အဲ့ဒါထယ်လုံးကြံနေတာမင်းမနဲ့ခတ်ရှို့ဟိုဘက်ကြီးကတအိမ်မှမကြံတော့ဘူးညာဘက်ကသူတို့ကသူတို့ရောမီးရှို့မှလို့
ဒေသခံရွာသားတို့ကြေကြာသွားတာဖြစ်ပါလေသတင်းနဲ့ပြီးမှငါစင်ရဖို့ရှိပါတယ်ခင်ဗျာအကြသတင်းပေးဖို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးသုံးသက်ချက်တပတ်တွင်းအားကစားသတင်းနဲ့ပြည်သူလူထုရဲ့စံမာရေးကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုတော့ဇာသာပရင်းနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းပေါ်ချစ်ချော်မှုနဲ့ဆက်နွယ်ပြီးစီးပွားရေးအားပြိုင်နေချိန်မှာပဲရုရှား Gazprom ကုမ္ပဏီကပိုလန်နဲ့ဘူဂေးရီးယားနိုင်ငံတွေကိုတဘာတန်းဝင်တင်ပို့မှုတွေပေါ်ထွန်းနေကရပ်ဆန့်လိုက်ပါတယ်ရုရှားရဲ့စွန့်ရင်တင်ပို့မှုပေါ်အဓိကအားထားနေရတဲ့နိုင်ငံတော်များအပါအဝင်ဥရောပနိုင်ငံတွေအနေနဲ့တဘာတန်းဝင်ဝယ်ယူရမှာရုရှားသုံးရူဘယ်ငွေနဲ့ပေးချေဖို့ရုရှားကတောင်းဆိုထားတာပါတောင်းဆိုချက်ကိုမလိုက်နိုင်တာကြောင့်ပိုလန်နဲ့ဘူဂေးရီးယားနိုင်ငံတွေကိုတန်းငွေတင်ပို့မှုတွေရပ်ဆိုင်းလိုက်တဲ့အကြောင်း Gazprom ကုမ္ပဏီကပေါ်ထွန်းနေမှာပြောလိုက်တာဖြစ်ပါတယ်။ရုရှားကတဘာတန်းငွေတွေကိုဝယ်ယူတဲ့နေရာလေးခုကရူဘယ်ငွေနဲ့ပေးချေထားပြီးဥရောပကုမ္ပဏီ၁၀ခုကလည်းရူဘယ်ငွေနဲ့ပေးချေနေအောင်ဗန်စင်းတွေဖွင့်လှစ်ထားတယ်လို့ Bloomberg သတင်းဌာနကဖော်ပြထားတာပါ။ပိုလန်နဲ့ဘူဂေးရီးယားနိုင်ငံတွေကတော့ Gazprom ကုမ္ပဏီရဲ့လုပ်ရာ contract စာချုပ်ကိုဖောက်ပြရရောက်တဲ့အကြောင်းပြောဆိုထားပါတယ်။ရုရှားကတန်းငွေတင်ပို့မှုဖျက်ဆီးတဲ့လုပ်ရာဥပဒေရေးအခြေခံတွေကိုချိုးဖောက်ရောက်တဲ့အကြောင်းပိုလန်သမ္မတအန်ဒရီတူတာကပြောဆိုခဲ့သလိုဘူဂေးရီးယားစွန့်ဝင်ကြီးအလက်ဆန်ဒါနီကိုလော့ဖ်ကတော့တဘာတဝင်ကိုစီးပွားရေးနဲ့နိုင်ငံရေးလက်နက်အဖြစ်အသုံးချနေတယ်လို့ပြောဆိုခဲ့တာပါရုရှားကစွန့်ကိုအသုံးချပြီးအကြက်ကင်မှုဂျိုးပန်းနာအန်ဟောစီယာမဟုတ်တဲ့အကြောင်းလေဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်ယူကရိန်းပေါ်ကျူးကျော်တိုက်ခိုက်မှုကြောင့်ရုရှားနဲ့အမေရိကန်ကြားမတည့်မမြတ်ဖြစ်နေချိန်မှာပဲပိုတူနီကထင်ရှားတဲ့ကျင်းသားတွေကိုအပြန်အလှန်လွှတ်ပေးလိုက်ကြပါတယ်2019ခုနှစ်တုန်းကရုရှားမှာမူရစ်တောက်ဆပ်ပြီးရဲတပ်ဖွဲ့ဝင်တယောက်ကိုကိုရီးလက်ရောက်ကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ထောင်ဒဏ်9နှစ်ပြည်ထောင်ချခံနေရတဲ့အမေရိကန်မရိန်းတပ်ဖွဲ့ဝင်ဟောင်းထရီဗာရီကိုရုရှားကပြန်လွှတ်ပေးလိုက်တာပါရီချေမီသားစုကတော့တားဖြစ်သူမှာအပြစ်မရှိကြောင်းပြောဆိုထားပါတယ်အမေရိကန်ကတော့မူရစ်စီဝါမောက်ကွန်မှုနဲ့ဆက်နွယ်ပြီးထောင်နဲ့နှစ်20ချခံနေရတဲ့ရုရှားလေယာဉ်မှုကွန်စတန်တင်ယာရိုရှန်ကိုပြန်လွှတ်ပေးလိုက်တာပါအမေရိကန်ကကိုကင်းမူရစ်စီဝါတွေမောက်ကိုတင်ပို့ရမှာပူးပေါင်းကြံစည်မှုနဲ့2010ပြည်နှစ်ကလိုင်ဘေးရီးယားနိုင်ငံမှာသူ့ကိုဖမ်းဆီးပြီးအမေရိကန်ကိုလွှတ်ပြောင်းပေးခဲ့တာဖြစ်ပါတယ်ယူကရိန်းပေါ်ကျူးကျော်တိုက်ခိုက်မှုတွေကုလသမဂ္ဂရဲ့ကမ္ဘာခီးစွာလုပ်ငန်းအဖွဲ့ UNWTO ကအဖွဲ့ဝင်ဖြစ်ကနေရုရှားကိုဆိုင်းငံ့လိုက်ပါတယ်ဖွဲ့ဝင်159နိုင်ငံတွေကအများစုကရုရှားကိုထုတ်ပြမယ်ဆိုကိုထောက်ခံခဲ့ကြတဲ့အကြောင်းလဲ UNWTO ပြောခွင့်ရကပြောဆိုခဲ့ပါတယ်။စပိန်၊ဂျပန်၊ပိုလန်နဲ့ပြည်သစ်နိုင်ငံတွေအပါအဝင်နိုင်ငံပေါင်း22နိုင်ငံကမလာတဲ့မှာတင်သွင်းတဲ့ဆိုကိုအဖွဲ့ဝင်ပြည်နိုင်ငံကထောက်ခံမှုပေးခဲ့တယ်ဆိုတော့ကတော့အတိအကျမပြောပါဘူး။ဖွဲ့ဝင်ဖြစ်ကဆိုင်းငံ့ခံရမယ့်အလားအလာတွေရှိနေတာကြောင့်ညီလာခံမှာအဆိုကိုမဲမခွဲခင်မှာပဲရုရှားကဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ကြောင်းကြေညာလိုက်ပြီးကုစရာလဲညီလာခံခံမှာကနေထောက်ခွာသွားခဲ့တာပါ။ UNWTO အတွင်းမှချုပ်ဇူရက်ပိုလိုလီကာရှီဗလီကတော့ရှင်းရှင်းလင်းလင်းသတင်းစကားပတ်လိုက်တဲ့လို့ရဖြစ်နေမဲခွဲဆုံးဖြတ်ပြီးမှပဲတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်လို့ရတိုင်းမှာနောက်ဆက်တွဲအကျိုးဆက်တွေရှိစမြဲဖြစ်ပြီးငင်းချင်းရေးရာအခြေခံလူခွင့်ရေးဖြစ်တယ်လို့အားလုံးခံစားဖို့ရှိရမှာဖြစ်ကြောင်းလည်းပြောဆိုကြတာပါညီလာခံဥက္ကဋ္ဌစပိန်နိုင်ငံခီးစွားလုပ်ငန်းဝန်ကြီးမာရီယာရီယက်စ်မော်ရိုတိုကလည်းဆုံးဖြတ်ချက်ကိုကျေဆွလိုက်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းပေါ်ကျူးကျော်တိုက်ခိုက်မှုဟာကုလသမဂ္ဂရဲ့ခြေကံရည်တည်ချက်တွေကိုချိုးဖောက်ရောက်ကြောင်းလဲပြောဆိုကြတာပါ စစ်တမ်းတွေဥရောပကဒုက္ခသည်ကလင်းငယ်ချစ်ကနေအမေရိကန်မှာပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးဖြစ်လာတဲ့ကွယ်လွန်သူမက်ထရင်အော့ဘရက်ရဲ့ဗိုလ်ထူးနေဇာပနာခန်းနာကိုကမ္ဘာခေါင်းဆောင်နေအမေရိကန်နိုင်ငံရင်းနဲ့တန်တမာကြီးအတန်းဝန်းကထင်ရှားသူတွေတက်ရောက်ကြပါတယ်။နိုင်ငံခြားရေးဝန်ကြီးဖြစ်ပထမဆုံးရွေးချယ်ခန့်အပ်တာဝန်ပေးခဲ့တဲ့အမေရိကန်သမ္မတဘီလ်ကလင်တန်၊သမ္မတဘရက်အိုဘားမားနဲ့သမ္မတဂျိုးဘိုင်ဒန်တို့လည်းတက်ရောက်ဂါရဝပြုခဲ့ကြတာပါ
။ Today we honor a truly proud American who made all of us prouder to be Americans.
မင်းတို့ဖြစ်ရတဲ့အတွက်ကျွန်တော်တို့အားလုံးပူပြီးဂုဏ်ယူစရာကောင်းလာအောင်လုပ်ပေးခဲ့တဲ့ဂုဏ်ယူစရာအမေရိကန်စစ်စစ်တယောက်ကိုကျွန်တော်တို့ဒီကနေ့ဂုဏ်ပြုကြတာပါလို့တပြည့်သက်1400လောက်တက်ရောက်လာတဲ့ဝါရှင်တန်မြို့က National Cathedral ဖျားကျောင်းကအခမ်းအနားမှာသမ္မတဘိုင်ဒန်ပြောကြားသွားတာပါအသက်84နှစ်အရွယ်နိုင်ငံခြားရေးဝန်ကြီးအော့ဘရက်ဟာပြီးခဲ့တဲ့လကပဲကင်ဆာရောဂါနဲ့ကွယ်လွန်သွားတဲ့အတွက်ကမ္ဘာတစ်လောကဝမ်းနည်းစကားပါခဲ့ကြတယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်ကြိုးပမ်းမှုတွေအတွက်လည်းချီးကျူးခဲ့ကြပါတယ်မြန်မာပြည်အာယုံဆိုင်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဝင်းကြီးအောင်အော်ဘရက်ဟာကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်1995ခုနှစ်ကမြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးသူလို့2013ခုနှစ်ကရန်ကုန်တက္ကသိုလ်စင်ယူလူခန်းနာကိုလည်းတက်ရောက်ခဲ့ဦးပါတယ်ခင်ဗျာ
အဲ့ဒီတန်တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 MHz 5.40 kHz 8433 5.58 kHz 9809နဲ့ 5.190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်နိုင်ငံတော်အတိုင်းအမြန်ကတော့ဆန်းစုကြည်ကိုဗုဒ္ဓဟူးနေ့ကအဂတိလိုက်စားမှုဆွဲချက်နဲ့ထောင်တန်း၅နှစ်ချမှတ်လိုက်တဲ့အပေါ်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU ကပြစ်တင်ရှုံချလိုက်ပါတယ်။ရတားကောင်းဆောင်တူဦးကိုနိုင်ငံရေးအရာရည်ရွယ်ချက်နဲ့လှုပ်ဆောင်တဲ့တရားရုံးတစ်ခုကနေအခုလိုထောင်တန်း၅နှစ်ချမှတ်လိုက်တဲ့အပေါ်ရှုံချလိုက်ကြောင်း EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလောက်ရဟာ2021ခုနှစ်အာဏာသိမ်းပြီးနောက်တရားဥပဒေစိုးမိုးမှုဒီမိုကရေစီနဲ့လူ့အခွင့်အရေးစိတ်သုံးမှုတွေနောက်တစ်ဆင့်တိုးပြီးချိုးဝါတာကိုဖော်ပြတဲ့လက္ခဏာဖြစ်တယ်လို့ EU ဥရောပသမဂ္ဂကပြောဆိုလိုက်ပါတယ်ဒီလိုထောင်ဒဏ်တွေချမှတ်တာဟာအာဆီယံကတောင်းဆိုထားတဲ့တွဲဆုံဆွေးနွေးအဖြေရှာရေးမှာဒေါအောင်ဆန်းစုကြည်မပါနိုင်အောင်ဖယ်ထုတ်ထားဖို့လှုံ့ဆော်တယ်ဆိုတာရှင်းရှင်းလင်းလင်းတွေ့မြင်နေရတယ်လို့လည်းပြောဆိုထားပါတယ်တစ်ချိန်တည်းမှာပဲဒေါအောင်ဆန်းစုကြည်ကိုထောင်ဒဏ်၅နှစ်ထပ်မံချခဲ့တဲ့ဗုဒ္ဓဟူးနေ့မှာပဲကုလသမဂ္ဂတွင်းရေးမှူးချုပ်ကမြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်ဆိုင်ပြီးဖက်စီထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းလွတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ချိုင်းနိုင်ငံမှာတရားမဝင်ဝင်ရောက်မှုအပါအဝင်ပြစ်ဒဏ်ကျခံပြီးမြန်မာနိုင်ငံသား246ယောက်ကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာနိုင်ငံမြဝတီမြို့ဘက်ကိုဧပြီလ29ရက်နေ့ကထိုင်းအာဏာပိုင်တွေကမြန်မာအာဏာပိုင်တွေထံလွှဲပြောင်းပေးရခဲ့ပါတယ်။မြန်မာနိုင်ငံသားများအရေးပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျိုးကဒီကိစ္စနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်
။ယောက်ျားလေး161ယောက်နဲ့မိန်းကလေး85ယောက်ပြန်ခဲ့တယ်။ပြီးခဲ့တဲ့2021ဩဂုတ်လစပြီးတော့ဧပြီလ29ရက်နေ့ရှိမြန်မာနိုင်ငံကိုနေရာပြန်ပေါင်း 32,200 ယောက်ပြန်ခဲ့ကြတယ်။
ထိုင်းနိုင်ငံအတွင်းတရားမဝင်ဝင်ရောက်လာသူတွေအများအပြားရှိနေပြီးနေ့စဉ်လိုလိုဖမ်းဆီးမိတဲ့မြန်မာနိုင်ငံသားတွေရှိနေတဲ့အတွေ့အထောက်အကမ်းတွေအလုံးအလောက်မရှိတာကြောင့်တရားမဝင်ဝင်ရောက်မှုအတွက်ပြစ်ဒဏ်45ရက်ချမှတ်ခဲ့ပေမဲ့ရက်ပြည့်တဲ့အထိမထားပဲ black list နာမည်ပြစီရင်အသွင်ပြီးနေရာကိုအမြန်ပြန်ပို့နေတယ်လို့လည်းဦးမိုးကျိုးကပြောပါတယ်။အချင်းတောင်အသီးသီးကလိုရစေသူတွေနဲ့နေရာပြန်သူတွေကိုထိုင်းမြန်မာနယ်စပ်တွေဖြစ်တဲ့မဲဆောက်မြဝတီရနောင်းကော့တောင်းမဲဆိုင်တာချီလိပ်စားတဲ့နေရာတွေမှာပြန်ပို့နေပေမဲ့မဲဆောက်မြဝတီကတော့အများဆုံးပြန်ပို့နေတာဖြစ်ပါတယ်။အခုဆိုရင်မဲဆောက်မြဝတီအမှတ်နဲ့ချစ်ကြည်ရေးတရားကနေနေရပြန်သူတွေနဲ့ပြည်နေတံပေးခံရသူပေါင်း6လအတွင်း3000ကျော်သွားပြီဖြစ်ပါတယ်ပါကစ္စတန်နိုင်ငံမှာအင်ကာနီကဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်တရုတ်နိုင်ငံသား3ဦးသေဆုံးခဲ့ရပြီးနောက်ပါကစ္စတန်နိုင်ငံမှာတရုတ်နိုင်ငံသားတွေရဲ့လုံခြုံရေးကိုတည်တည်ချာချာတာဝန်ယူဖို့ဗုဒ္ဓဟူးနေ့မှာတရုတ်အစိုးရကပါကစ္စတန်ကိုတိုက်တွန်းလိုက်ပါတယ်ဒါအပြင်ဒီဘုံခွဲတိုက်ခိုက်ခဲ့သူတွေကိုလည်းဥပဒေအရအရေးယူနိုင်အောင်လုပ်ဖို့ကိုတောင်းဆိုလိုက်ပါတယ်တရုတ်လူမျိုးတွေအခုလိုတွေးထက်တန်ရုံမဖြစ်သင့်ပါဘူးဒီတိုက်ခိုက်မှုကိုလှုပ်ဆောင်ခဲ့သူတွေပြန်လည်ပေးဆက်ရမယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်ဒါပေမဲ့အသေးစိတ်ကိုတော့ပြောဆိုခဲ့ခြင်းမရှိပါဘူး အင်္ဂါနေ့ကကရာချီမြို့မှာရှိတဲ့တရုတ်အစိုးရကျောရနောက်ခံပေးထားတဲ့ Confucius ပညာရေးနဲ့ယဉ်ကျေးမှုဌာန Confucius Institute ကညွှန်ကြားရေးမှုလိုက်ပါလာတဲ့ကားကိုဌာနအနီးအသေးခံအမျိုးသမီးဘုံခွဲသမားကတိုက်ခိုက်ခဲ့တဲ့အတွက်ညွှန်ကြားရေးမှုအပါအဝင်တရုတ်ဆရာ3ဦးသေဆုံးခဲ့ပါတယ်။ပါကစ္စတန်ကာမောင်းသမားလည်းသေဆုံးခဲ့ပါတယ်။ဒီအသေးခံဘုံခွဲတိုက်ခိုက်မှုဟာ Blue Chi လွတ်မြောက်ရေးတပ်မတော် BLA ကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ထုတ်ပေါ်ကြေညာပါတယ်။ဒီအဖွဲ့ကိုပါကစ္စတန်နဲ့အမေရိကန်တို့ကအကြမ်းဖက်ဖွဲ့အဖြစ်ကြေညာထားပါတယ်။တော်ကြီးမွေဟောက်အပါအဝင်တော်သောတတ္တဝါ၅မျိုးမှာတမျိုးဟာပျောက်ကွယ်တော့မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတယ်လို့ထောင်ပေါင်းများစွာသောမျိုးကွဲတော်သောတတ္တဝါတွေကိုလေ့လာပြီးဗုဒ္ဓဟူးနေ့ကထုတ်ပြန်ခဲ့တဲ့သဘာဝစာဆောင် Journal of Nature မှာဖော်ပြထားပါတယ်တော်သောတတ္တဝါမျိုးကွဲပေါင်း1100ကျော်မှာ27ရာခိုင်နှုန်းကမျိုးတုံးမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်အဲ့ဒီအထက်မှာတောင်အာရှနဲ့အရှေ့တောင်အာရှကမွေဟောက်အမျိုးအစားတွေလည်းပါဝင်ပါတယ်တော်တော်တတ္တဝါတွေကိုလေ့လာခဲ့တဲ့ဒီစီမံချက်ကို2005ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးသိပ္ပံပညာရှင်တထောင်ကျော်နဲ့တွေ့ရှိချက်တွေကိုရေးသားသူစာရေးဆရာ52ဦးပါဝင်ခဲ့ပါတယ်။မွေဟောက်တွေအပြင်ပင်လယ်ကျွန်းစုတွေမှာနေတဲ့ပင်လယ်ဖွတ်ကြီးတွေဟာလည်းမျိုးတုံးတော့မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့အထက်မှာပါဝင်ပါတယ်။ဒါအပြင်ပင်လယ်လိပ်6မျိုးဟာလည်းမျိုးတုံးတော့မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရပါတယ်။
ကျွန်တော်ဝိနည်းမနဲ့ခင်ထိတ်တန်းရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်ကျွန်တော်အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်လာပြီးတော့ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာပထမဆုံးတင်ပြချင်တာကတော့ဒီစကိုင်းတိုင်းမင်းကင်းမြို့နယ်ချင်းတွင်းမြို့အောက်ဖက်ကျေးရွာ၂ရွာဟာရွာလုံးကျိုးမိရှုခံရပြီးတော့ထောင်ထဲချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်ကျေးရွာဒီအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားနေတာပါဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုခမောင်စိုးမင်းပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်ချင်းတွင်းမြေရုပ်အောက်ဘက်ကကျေးရွာတွေကို AB25 ရင်းနှီးကစလို့နယ်မြေရှင်းလင်းတာတွေလုပ်နေပါတယ်စစ်ကောင်စီတပ်တွေဝင်လာချိန်မှာချင်းတွင်းမြေရုပ်အောက်ဘက်ကတံပေါက်ကျေးရွာအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်အဲဒီနောက်မှာစစ်ကောင်စီတပ်တွေကတံပေါက်ကျေးရွာကိုမီးရှို့ခဲ့ပြီး AB26 ရင်းနှီးနဲ့မနေ့က29ရက်နေ့မှာဇင်ကလဲရွာကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်မီးရှို့ခံရတဲ့တံပေါက်ကြီးွာနဲ့ဇင်ကလဲကြီးွာကထောင်ထဲချီတဲ့ဒုက္ခသည်တွေဟာဘေးလွတ်ရာတိမ်းရှောင်ရတယ်လို့မင်းကင်းဒေသခံတဦးကအခုလိုပြောပါတယ်
။ဟိုအတော့ဇင်ကလဲကတော့စာပြေနောက်နဲ့ဖုန်ကြီးကြောင်းမဲ့ကျန်တယ်ဗျာ။ကျန်တာအကုန်လောင်သွားတယ်ဗျာ။အခုမနေ့ရာကျန်တဲ့အိမ်ဆယ်လုံးလောက်ကျန်တာဟိုကနေ့မနေ့ထပ်ပြီးရှို့ပြတာ။မနေ့ကမီးရှို့ရှို့ပြီးလို့အဲ့ဒါဆယ်လုံးကျန်တဲ့ဟာကနေ့မနေ့ထပ်ရှို့တယ်။ဟိုဘက်ရာတအိမ်မှမကျန်တော့ဘူး။တံတော့ကလည်းဟိုဟာအဲ့လိုရှို့ခံရတယ်ဗျာ။တံတော့ကဒီလိုကသူတို့ရောမီးရှို့မှလို့ဟိုအပြားချင်းမုံမှာတိုက်ခိုက်မှာလို့အဲ့လိုချိန်မှာထားလို့တဲ့လူတွေကတော်တဲ့ကိုဆက်ရှောင်းကြတာအဲ့အချိန်မှာသူကတံပေါက်ကိုညအိတ်အမှညမှာပထမညခလေးလုံးရှုပ်ပြတယ်ဟိုဟိုလောင်းချစ်ကိုရောက်ပြီးမှနောက်ကြောင်းပြန်တုံပြီးတံပေါက်ကိုတစ်ခါရွာလာမီးရှုပ်ရတာအဲတံပေါက်ကတော့ဝလောက်အင်ဂျီ40ကျော်လောက်တော့45အင်လောက်ကျန်လိုက်တယ်ကျန်တာတော့အခုလောင်တော့တယ်ဒုက္ခရဲ့ဒေရီကတော့ဒါလူပဲဖြစ်တယ်လူနေထိုင်ပြီးမှညာအဲ့လိုလူတန်းတဲ့ဥစ္စာလေးနဲ့စားတောင်းနေရတာကတော်တယ်မှာဟိုဟာရတန်ပေါက်ကလေးချင်းဟိုဟာ2000နာမီလီလောက်ရှိတယ်ကြာ1800ကျော်ပါဟိုဟာကဇင်ကလေးရော2ရွာပေါင်းကလေးချင်းကတော့3000လောက်ရှိတာကြာ
တန်ပေါက်ကြီးရွာနဲ့ဇင်ကလေးကြီးရွာမီးရှို့ခံရတာနဲ့ပတ်သက်ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကလည်းအခုလိုပြောပါတယ
်သူကအင်အားလုံးကြီးနဲ့ကျွန်တော်ကမိကကျွန်တော်တို့စနာရေဘော်ကြီးကဦးနဲ့အချောင်းကားနဲ့မိုင်းအောင်မိသွားတာဆစ်လုံးတွေကြီးဒေသတွေကြီးမိသွားတယ်သူကလည်းအနေနဲ့ဒီလေတော့ဒီလေတော့
တံပေါက်ရွာနဲ့ဇင်ကလဲရွာဟာချင်းတွင်းမြေရိုးအောက်ချင်းတွင်းမြေရဲ့အရှိတ်ကန်တဘေးမှာတည်ရှိတာဖြစ်ပြီးအခုအချိန်ဟာပထမဆုံးအချိန်မီးရှို့ခံရတာဖြစ်တယ်လို့လည်းဆိုပါတယ်။ဒီနှစ်ဇန်နဝါရီလအတွင်းကလည်းဇင်ကလဲကျေးရွာရဲ့တစ်ဖက်ကမ်းဖြစ်တဲ့ချင်းတွင်းမြေအနောက်ဘက်ကဘင်း၊အုံနံဘုတ်၊ရောင်မင်းသာစတဲ့ကျေးရွာတွေကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ပွားခဲ့ပြီးရွာလုံးကျွတ်မီးရှို့ခံခဲ့ရပါတယ်။ဒေသခံတွေကတော့စစ်ကောင်စီကမီးတင်ရှို့တာလို့ပြောပါတယ်။ Sakai nine twin Jiwari Misho Kayarane, Tapia Kayara, Pisin Rigu, Deda Gangawe, Puerriga, Lodalu, Sikonzi Beka, Suswep, Yosuda Rile Shivare, Davian Deda Gangawe, Puerriga, Jiwarigu, Chibu Loshayama, Nemi Shilin Yegu, Throbega, Dolly Rita, Song Kevare, Lule, Sikonzi, Yoguya Duga, Pishin Tabare, Sitaga Anatini now Ninjanswa, Santa Topo Darigu, Sitaga, a jumper, Pioque, Gavide Nama, Deda Gang Biduriga, Lena Gang Kuganda, Rebulo Jabi, A two the champion in as a kind of doing diverse Chibuala Gebare, Kula Damaga, Ludajan, Sanamusaya, Nina, Sangaye Muyo, Ocha, yet, Malan, the Sanyaniga, Tobianje, ya, Sitaga, Anna, they mean now buying a jumper Mudrejao, Yamani and the Wama, Tobia, Dung, Ade, Yoshibi, Champion, Sagain Dynam, Guidainoma, Neya, Songwa, Tobia, Dung, Nabain, Conadon, Yoshi, Elo, Tobian, Tavare, Kamia.
Ming in the Ga, Chinigo, Kukumon, so many Tobiadora, Pibare, Kamia. Good car, or the Mandalay, three dog puego, through Puesida Mahobulo, second ziga, Nin Sunday, a jungle, Yoga Jimari. Mandalay knew my and any talk and do they go, tapcha get it, three dog pueha, Mimi Rune, the sign name she jaw, second zia, joy is so when she doa, Nin so like body. Mandalay PDF puye, sister ego, let dog be a mellow, three dog puega, Jinya Labino Agulo, tapcha moody, Pilagaraba. ငယ်ငယ်ရေးလိလာတုံးတက်တွေကတော့ဒါတရားဥပဒေစိုးမိုးမှုမရှိတာကိုပြသနေတယ်လို့လက်ရှိငယ်ငယ်ရေးပဋိပက္ခတွေကိုမပြည့်ရှင်းနိုင်ဘူးဆိုရင်ဒီလိုပဲတပ်ဖြတ်မှုတွေဆက်ပြီးတော့ဖြစ်လာနိုင်ကြောင်းတုံးတက်ထားပါတယ်။ရန်ကုန်မြို့ကပေးပို့ထားတဲ့ဒီသတင်းကိုတော့ကိုရဲမုံကတင်ပြမှာဖြစ်ပါတယ်ဗျာ။မန္တလေးမြို့မှာအန်အယ်ဒီထောက်ခံသူတချို့ကိုအမိမသိလက်နက်ကင်တွေကဒီလ
ဒီလိုဖန်ဆီးခံရပြီးတိတ်ဆုံးရသူ9ယောက်ရှိကြောင်းနဲ့သူတို့ကိုသွေးတောက်အဖွဲ့ကတပ်ဖြတ်ခဲ့တာဖြစ်ကြောင်း၎င်းတို့ရဲ့နှီးသက်တဲ့မန္တလေးဒေသခံသူကဗီအိုကိုပြောပါတယ်။အခုတရှိတရဆိုရင်ပထမရဲ့24ရက်တော့စိတ်မွေးမွေးနဲ့ပတ်သက်ပြီးတော့3ယောက်အဲကြောက်ပိုင်းနောက်ဘက်မှာကကုသိန်းသေးဦးတယောက်ခုဖုံးမြင့်မှုခေါ်ကိုမိုးကြီးတယောက်5ယောက်ရုံးတရောက်ဖြစ်ကြပေါ့အခုလက်ရှိမ
အခြားတိတ်ဆုံးသွားသူ၃ဦးဟာစိန်ဝင်းဝင်းလက်ဖက်ရည်ဆိုင်ပန်းရှင်ဦးခမောင်သိန်းနဲ့ဇနီးတော်ခခဦးခမောင်သိန်းကြီးဦးသိန်းဦးတို့ဖြစ်ကြောင်းနဲ့ဦးဖုံးမြင့်မိုးကတော့မဟာအောင်မြင်မျိုးနဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးစောစောအောင်ရဲ့အကူဖြစ်ကြောင်းပြောပါရယ်ဒီလ၁၉ရက်နေ့ကမန္တလေး PDF အဖွဲ့ကအနက်ရောင်တင်မင်းအမည်နဲ့စစ်ကောင်စီလက်ပါစီနဲ့သူတို့မိသားစုတွေကိုအရေးယူမဲ့ဇေယျစစ်စင်ရေးဆက်တင်ပြီးဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါရယ်၂၁ရက်နေ့မှာတော့တွေးတော်အဖွဲ့က NLD နဲ့ NLD ထောက်ခံသူအစွန်းရောက်တွေ PDF နဲ့ဆက်နွယ်တဲ့မိသားစုတွေကိုချိန်မုံသွားမယ်လို့တံပြန်ထုတ်ပြန်ခဲ့ပြီးနောက်အခုလိုတက်ပြတ်မှုတွေဖြစ်ခဲ့တာပါတွေးတော်အဖွဲ့ဟာစစ်တပ်ကြောထောက်နောက်ခံနဲ့ဖွဲ့စည်းထားတာဖြစ်နိုင်ကြောင်းသုံးသပ်သူတွေရှိပါတယ်ဒါမှမဟုတ်စစ်တပ်ကိုထောက်ခံသူတွေရဲ့လက်ချက်ဖြစ်တယ်လို့လည်းယူဆကြပါတယ်နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတော့တွေးတော်အဖွဲ့ဟာမိမိတို့နဲ့မသက်ဆိုင်ကြောင်းစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပါတယ
်ကျွန်တော်တို့ဥပဒေစီရင်စည်းကမ်းနေရာလဲနယ်မြေတနေနေရာပဲဖြစ်ဖြစ်ဒေသတစ်ခုမှာဖြစ်ဖြစ်လုံခြုံရေးအရာလိုအပ်လာလို့ရှိရင်ပြည်သူ့စစ်အဖွဲ့များဖွဲ့စည်းပိုင်မှုရှိပါတယ်အစိုးရအနေနဲ့ကတော့ပြည်သူလူထုရဲ့နယ်မြေကဒေသလူထုရဲ့တောင်းဆိုချက်နဲ့အညီကျွန်တော်တို့အနေနဲ့တရားဝင်ဖွဲ့စည်းခွင့်ရှိတဲ့ပြည်သူ့စစ်များဖွဲ့စည်းဆောင်ရွက်လျက်ရှိတယ်ကြံတဲ့အဖွဲ့အစည်းများနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖွဲ့စည်းဆောင်ရွက်လျက်မရှိပါဘူးတဟုတ်တိတိလင်းပြောချင်ပါတယ
်လက်ရှိမန္တလေးမှာဖြစ်ပျက်ခဲ့တဲ့အခြေအနေအပေါ်မှာတော့နိုင်ငံရေးတုံ့ပြန်သူဦးရဲထွန်းကအခုလိုပြောပါတယ
်ဒီဟာတွေကတော့တရားဥပဒေစိုးမိုးမှုဇူရင်းလာနေတယ်ဆိုတဲ့ပြရုပ်ပြီးပေါ့ဗျာနော်ကလန်ကရှိုးတို့ဆွဆွဲတာတို့เนาะနာ CDN တို့ဟိုပြေးထားတာတို့အဲ့လိုဖြစ်ပြီးတော့ဖတ်တာဖြတ်တာတွေရှိလာတယ်တစ်ဖက်ကလည်းဒါတွေကိုအစိုးရကမကာကွယ်နိုင်တော့သူတို့နည်းသူတို့ဟာနဲ့သူတို့ကလည်းပြန်ပြီးတော့လက်စားချီတဲ့ဟာမျိုးပေါ့ဒီနဲ့လောက်ရမှခုစလုံးကမမှန်ဘူးအစိုးရကမထင်နိုင်ပို့ဆိုးလာဖို့ရှိတယ်အဓိကတင်မပဋိပက္ခကြီးကိုဖြည့်ရှင်းနိုင်မှဒါလင်ဒါတွေကပျောက်အဒီကပြိပခါကလည်းအခုတိုင်းက2023ရွေးကောက်ပွဲလုပ်ပြီးတဲ့အခါကျတော့နောက်2008အခြေခံဥပဒေခြေတက်ဖို့ခင်းထားတာပေါ့ဒီလမ်းတိုင်းသွားမယ်ဆိုလို့ရှိရင်အခုလိုပြဿနာတွေကဖြစ်ရှိနေဦးမှာလေ
စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နင်းခံရပြီးတဲ့နောက်ဆန္ဒပြသူအများအပြားဟာစစ်တပ်ကိုလက်နက်ကင်ပုံကံမှုတွေမြန်မာနိုင်ငံနေရာတော်တော်များများမှာဖြစ်လာပါတယ်တဆက်ထဲမှာပဲမြို့ကြီးတွေမှာတော့စစ်သက်ကိုတရင်ပေးရလို့ဆွဆွဲခံရသူတွေစစ်သက်ကိုထောက်ခံသူတွေတက်ဖြတ်ခံရတာတွေရှိလာပါတယ် လက်ရှိအခြေအနေမှာတော့စစ်ကောင်စီကအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ PDF အဖွဲ့တွေကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားပြီးငြိမ်းချမ်းရေးဆွေးနွေးဖို့မရှိကြောင်းပြောဆိုနေတယ်လို့ NUG နဲ့ PDF အဖွဲ့တွေကလည်းစစ်ကောင်စီနဲ့ဆွေးနွေးမှာမဟုတ်ကြောင်းထုတ်ပြန်ထားတာတွေရှိနေပါတယ်။နိုင်ငံတကာကတော့မြန်မာပြည်ရဲ့ပြဿနာကိုဆွေးနွေးအဖြေရှာဖို့တိုက်တွန်းနေကြပါတယ်ခင်ဗျာ
။ကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။မြန်မာအရေးနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံကနေအထူးကိုယ်စားလှယ်တူခန့်လိုက်တဲ့အပေါ်မှာထုတ်ပြန်သုံးသပ်ချက်တွေကိုမတင်ပြခင်မှာအခုနားဆင်ရမှာကတော်ဆန်းစစ်ကြီးကိုစစ်ကောင်စီတရားရုံးကဗုဒ္ဓနေ့မှာထောင်ဒဏ်5နှစ်ထပ်မံချမှတ်လိုက်တာနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့နိုင်ငံကအဖွဲ့အစည်းတွေကပြင်းပြင်းထန်ထန်ရှုံချလိုက်ကြပါတယ်။ကိုခမောင်စိုးမင်းကစူးစီးတင်ပြထားပါတယ်ခင်ဗျာ
။တော်ဆန်းစစ်ကြီးကိုစစ်ကောင်စီတရားရုံးကနေအဲ့ဒီလိုပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်မှာကုလသမဂ္ဂကလည်းပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂအတူရင်းမှုချုပ်အန်တိုနီယိုဂူထရက်စ်ရဲ့ဒုတိယပြောရေးဆိုခွင့်ရှိသူဖာရင်ဟတ်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် response to some of the questions you've been making about the sentencing of Aung San Suu Kyi
မြန်မာစစ်တပ်ကမနစ်က February လကျန်းကအာဏာသိမ်းယူခဲ့တဲ့အပေါ်မှာကုလသမဂ္ဂအတူရင်းမှုချုပ်ကနေရှုံချတဲ့အကြောင်းထပ်လောင်းပြောကြားခဲ့ပြီးလူ့အခွင့်အရေးကိုလေးစားလိုက်နာပြီးဖိနှိပ်အကြမ်းဖက်မှုတွေကိုချက်ချင်းရိုက်ဆန်းဖို့တိုက်တွန်းလိုက်ပါတယ်ဒါအပြင်နိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းလွှတ်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ
်အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာရမ်းမှာတရားဥပဒေအရအပြစ်ရှိကြောင်းမဆုံးဖြတ်ခင်ဒဏ်သူညီမျှပြီးအပြစ်ကင်းစင်တယ်လို့ယူဆကလွတ်လပ်တဲ့ခုံရုံးစစ်ဆေးချက်တွေကိုလူအများကြားနာခွင့်ရှိပါတယ်ဒါအပြင်လွတ်လပ်တဲ့တရားရုံးတွေမှာလည်းလူတယောက်ရဲ့ခုခံကာကွယ်ခွင့်ကိုအာမခံချက်ပေးရမယ်လို့လည်းပြောဆိုသွားပါတယ်တော်ဆန်းစုကြည်ကိုမြန်မာစစ်ကောင်စီကအဲ့ဒီလိုထောင်ဒဏ်၅နှစ်ချမှတ်လိုက်တဲ့အပေါ်ဥရောပသမဂ္ဂ EU ကလည်းမနစ်ဗုဒ္ဓဦးနေကပြစ်တင်ရှုံချလိုက်ပါတယ်။ဒါဟာတရားဥပဒေစိုးမိုးရေးကိုချိုးဖောက်လိုက်တဲ့နောက်ထပ်အဓိကခြေလှမ်းဖြစ်ပြီးစစ်တပ်အာဏာသိမ်းပြီးနောက်ဒီမိုကရေစီအတွက်ဆုတ်ယုတ်မှုဖြစ်တယ်လို့ဥရောပသမဂ္ဂပြောရေးဆိုခွင့်ရှိသူကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါပြင်အာဆီယံအရှေ့တောင်အရှနိုင်ငံများအဖွဲ့ကချမှတ်ထားတဲ့မူငါးချက်ထဲမှာပါဝင်တဲ့ဆွေးနွေးပွဲတွေကနေဒေါ်အောင်ဆန်းစုကြည်အပါအဝင်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေကိုဖယ်ရှားဖို့ကြိုးစားမှုတစ်ခုလည်းဖြစ်တယ်လို့ပြောပါတယ်။ဆက်လက်ပြီးတော့ဆက်အနာသိမ်းပြီးနောက်ပိုင်ဖန်းစည်းထားတဲ့နိုင်ငံရေးကျင်းသားအလုံးကိုချွင်းချက်မရှိလွှတ်ပေးဖို့လည်း EU အဖွဲ့ကြီးကထပ်လောင်းတောင်းဆိုလိုက်ပါတယ်လို့ပြောပါတယ်။နိုင်ငံ28နိုင်ငံနဲ့ဖွဲ့စည်းထားတဲ့ဥရောပသမဂ္ဂအဖွဲ့ EU အဖွဲ့ကြီးအနေနဲ့မြန်မာစစ်အစိုးရကိုဆက်အနာသိမ်းပြီးကြတဲ့ကပိတ်ဆို့ဒဏ်ခတ်မှုတွေပြုလုပ်ခဲ့ပါတယ်။အလားတူမြန်မာနိုင်ငံဒီမိုကရေစီရရှိရေးဆောင်ရွက်နေတဲ့ဘာမာကမ်ပိန်း UK အဖွဲ့ကြီးကလည်းမြန်မာစစ်ကောင်စီကဒေါ်အောင်ဆန်းစုကြည်ကိုမနစ်ဗုဒ္ဓဦးနေကထောင်ဒဏ်ချမှတ်လိုက်တဲ့အပေါ်မှာပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးဘာမာကမ်ပိန်း UK အဖွဲ့ကမတ်ဝေနှင်းပွင့်တုံကအခုလိုပြောပါတယ
် Arresting people doesn't create fear it creates more anger in public
လူတွေကိုဖမ်းတာကကြောက်စရာမဟုတ်ဘူးလူတို့ကိုပိုပြီးဒေါသထွက်စေတယ်ဘာဖြစ်လို့လဲဆိုတော့လူတိုင်းကငါတို့ဟာတခြားဆက်ရနာရှင်စနစ်အောင်မှာနေလို့မရဘူးဒီလိုဥပဒေမဲ့ဖမ်းဆီးမှုတွေဆက်ပြီးမနေနိုင်တော့လို့လုံလုံလျားလျားလုပ်နေတယ်တပ်မတော်ရဲ့မျှော်လင့်ချက်နဲ့ဆန့်ကျင်ဘက်ပါ
ဒေါ်အောင်ဆန်းစုကြည်အပေါ်မနေ့ဗုဒ္ဓဦးနေ့ကပြစ်ဒဏ်ချမှတ်လိုက်တဲ့အမှုကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကနေအမေရိကန်ဒေါ်လာ6သိန်းနဲ့ရွှေ9ပိတ်သားကို3ငါခွဲယူခဲ့တယ်လို့စွပ်စွဲထားတဲ့အမှုဖြစ်ပါတယ်။စစ်ကောင်စီကဒေါ်အောင်ဆန်းစုကြည်ကိုဒီအမှုအပါအဝင်အာဂရိအမှုပေါင်း10မှုကျော်နဲ့တရားစွဲဆိုခဲ့ပါတယ်။ဒါအပြင်နိုင်ငံတော်လေးဝက်အဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအပါအဝင်ပုံမှန်အများအပြားနဲ့လည်းတရားစွဲဆိုထားပါတယ်ခင်ဗျာ။
ကိုကမောင်စိုးမင်းတင်ပြခဲ့တာပါခင်ဗျာမြန်မာနိုင်ငံဆိုင်ရာထိုင်းအထူးကိုယ်စားလှယ်ကိုပထမဦးဆုံးအဖြစ်နဲ့ခန့်အပ်လိုက်တာကထူးခြားပြီးအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုဖော်ဆောင်ဖို့အခက်ကြုံနေချိန်မှာအထောက်အကူရရှိနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်မြန်မာနိုင်ငံနဲ့ပူပြီးနှိစက်မှုရှိတဲ့ထိုင်းနိုင်ငံအနေနဲ့မြန်မာအရေးမှာထဲထဲဝင်ပါဝင်နေတဲ့ Miss Phompimo Kanchanalakko အထူးကိုယ်စားလှယ်အဖြစ်အခုလိုခန့်အပ်လိုက်တာကြောင့်ဆက်ဆံရေးပိုချောမွေ့လာနိုင်တယ်လို့သုံးသပ်နေကြပါတယ်။ထိုင်းနိုင်ငံရဲ့အခက်အခဲဆုံးအချိန်ဒီမှာအလုံးနဲ့လက်ခံတွေ့ဆုံညှိနှိုင်းဖြည့်ဆင်းတတ်တဲ့တနမန်ရေးကျွမ်းကျင်မှုကလည်းမြမအရေးအကျက်တဲအတွက်အထောက်အကူဖြစ်လာစေနိုင်တယ်လို့လေ့လာသူတွေကပြောပါတယ်။ကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့။ထိုင်းနိုင်ငံရဲ့ဝန်ကြီးကအခုလိုခန့်အပ်လိုက်တဲ့ပေါ်NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးမိုးစောကထူကြပုံကို
ဒီလိုမျိုးအထူးကိုယ်တော်ရုပ်ခန့်နေဆိုတော့ဟာဒီအနောက်နိုင်ငံတွေမှာတော့
တွေ့ပူးချုပ်ပြီးတော့ပေါ့လေဒါပေမဲ့လို့အခုဒီအာဆီယံနိုင်ငံတနိုင်ငံတည်းအခုလိုမျိုးအထူးကိုယ်တိုင်ခန့်တယ်ဆိုတော့ဟိုနည်းနည်းထူးဆန်းနေတာပေါ့အဲ့တော့အထူးသဖြင့်အခုကမ္ဘောဒီးယားနိုင်ငံရဲ့အာဆီယံအထူးကိုယ်တိုင်ပေါ့လေနိုင်ငံရဲ့ဝင်ကြီးမြန်မာပြည်ကိုတွားရောက်ပြီးတော့ပြန်လာတဲ့နောက်ပိုင်းမှာအခုလိုမျိုးခန့်အပ်တာကိုသတိထားမိတယ်အဲနောက်တစ်ခါလဲကျွန်တော်တို့ US ASEAN Summit မတိုင်ခင်မှာခန့်အပ်တာဖြစ်တယ်အဲ့တော့ဒီထိုင်းနိုင်ငံအနေနဲ့ကမြန်မာနိုင်ငံနဲ့ဆက်ဆံရေးကိုပုံမပြီးတော့တိုးမြင့်လို့တယ်အဲအဲ့ဒီလိုတိုးမြင့်တဲ့အခါမှာလဲဒီ ASEAN ရဲ့ဒီအထူးကိုယ်စားလှယ်ချိုးဖောက်ဆောင်ရွက်ချက်နဲ့ပတ်သက်လို့လဲအားမလို့အားမရဖြစ်တယ
်အဲ့ဒီတော့ဘာကြောင့်ထိုင်းကအားမလို့အားမရဖြစ်ရပါလဲလို့မေးရမှာထိုင်းနိုင်ငံခြေလောင်လောင်ကောင်းတက္ကသိုလ်မှာအရှိတောင်အရှာဆန်ရမဟာဝိဇ္ဇာပွဲယူခဲ့တဲ့ဦးမိုးစောဦးကဆက်ပြီး
ထိုင်းနဲ့မြန်မာဆိုတာနယ်စပ်ကလည်းတော်တော်လေးရှည်ရှည်လေးလက်ဆက်ဆက်နေတာလည်းဖြစ်တယ်အခြားသောပေါ့နော်နယ်စပ်ကုန်သွယ်ရေးကိစ္စတွေအစစီးပွားရေးနဲ့ပတ်သက်ပြီးတော့ဆက်ဆက်မှုတွေလည်းရှိတယ်အခုဆိုလို့ရှိရင်လည်းဒီထိုင်းနိုင်ငံနယ်စပ်မှာစီးရေးနဲ့ပတ်သက်တဲ့ပြည်ပခါတွေပေါ့တိုက်ပွဲတွေဒါတွေလည်းဖြစ်ပေါ်လာတယ်နောက်တစ်ခါဒီထိုင်းနယ်စပ်ကိုတော့မှတချို့ထိခိုက်မှုတွေပေါ့လေဒီမြောက်ဆန်ချလာတော့ဘာလို့ညာလို့လည်းဖြစ်လာတယ်ဆိုတဲ့အခါကျတော့ဒီအာဆီယံနိုင်ငံတွေတဲမှာဆိုရင်ထိုင်းနိုင်ငံကမြန်မာအရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဆက်ဆက်ပတ်သက်မှုတွေများတယ်ပေါ့လေအဲ့ဒီအပေါ်မှာလည်းဒါတော့ပို့ပြီးတော့ထက်ထက်ဝုံဝင်လောက်ဆောင်ဖို့တာဝန်ရှိတယ်ဆိုပြီးတော့ယူဆလို့လည်းတို့ခန့်အပ်တာလည်းဖြစ်နေပါလိမ့်ခင်ဗျ
။ Polling လို့လည်းခင်မင်သူတွေခေါ်ကြတဲ့အခုအထူးတန်းနဲ့ခင်မင်ခဲ့သူဒေါက်တာဖုံဝင်းကလည်း
ဒီလိုခန့်အပ်တာတော့ထူးလဲထူးကြတယ်ကောင်းလဲကောင်းတယ်လို့ထင်ပါတယ်နော်။ဘာဖြစ်လို့လဲဆိုတော့ငကိုတုံးကတော့ဟိုဝင်းကြီးအစ်စင်နဲ့ကိုဘက်ဒီဘက်ကျွန်တော်နှစ်နိုင်ငံကြားထဲမှာဆက်ဆံရင်ဆက်ဆံမယ်ဆက်ဆံရင်တန်တမာအဆင့်ပေါ်တာမကြီးအဆင့်ပေါ်လေကျွန်တော်ဆက်ဆံကြတာပေါ့အခုကတော့ကျွန်တော်တို့ကကြားထဲကနေဝင်လာပြီးတော့ special envoy ပေါ့လေအထူးကိုယ်စားလှယ်အနေနဲ့ဆက်ဆံမယ်ဆိုတဲ့အခါကျတော့ပို့ပြီးတော့တွက်လက်လာမယ်လို့ကျွန်တော်တို့ထင်တယ်လေပြီးတော့ထိုင်းနဲ့မြန်မာပြည်နယ်ကလည်းအင်းနီနာချင်းကောင်းအနေနဲ့ရပ်တည်နေတာကျွန်တော်တို့နှစ်ပေါင်းတော်တော်များခဲ့ပြီပြီးတော့ထိုင်းနဲ့ကျွန်တော်တို့နဲ့ချင်းနေတူတာတွေလည်းအများကြီးရှိတယ်တော့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကတော့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနအကြောင်းကိုမြန်မာနိုင်ငံအကြောင်းကိုသူတို့တော်တော်နားလေလို့ထင်တယ်လေဒါကြောင့်မလို့အဲ့လိုထိုင်းဘက်ကနေပြီးတော့အထူးကိုယ်စားလှယ်တယောက်ခန့်အပ်ပြီးတော့ကောင်းရကောင်းကျိုးပေါ့လေဆက်ပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံအတွက်ကောမြန်မာပြည်သူတွေအတွက်ကောအများကြီးအကျိုးရှိမယ်လို့ထင်ပါတယ
်အဲ့ဒီတော့ရှေ့ဆက်ဖြစ်လာနေတာကိုမေယာမှာဒုဝန်ကြီးဦးမိုးစောဦးက
မြန်မာနိုင်ငံနဲ့ဆက်ဆံတဲ့အခါမှာတတူပြောထားတဲ့ထဲမှာပါတော့ပေါ့နော်တခြားနိုင်ငံတကာကပုံကိုယ်တွေဖွဲ့စည်းတွေနဲ့တီးတွေ့တဲ့အခါမှာလည်းတောင်းပေးမယ်လို့ပြောထားတဲ့အခါကျတော့ဟိုတခြားပေါ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပြီးတဲ့အခါကျတော့မြန်မာအရေးနဲ့ပတ်သက်ပြီးဆောင်ရွက်ဖို့အစီအစဉ်ရှိပုံရတယ်လို့တော့သုံးသပ်လို့ရတာပေါ့လေတစ်ဆက်တည်းမှာလည်းဒီ US ASEAN Summit မတိုင်ခင်ခန့်အပ်တာဖြစ်တဲ့ကြောင့်ဒီ American နိုင်ငံရဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့လည်းတစုံတရာဆက်ဆံနေမယ်လို့ယူဆရတယ
်ဒေါက်တာဖုံဝင်းကလည်းထိုင်းအထူးတန်ပေါ်လင်းရဲ့ထူးခြားမှုနဲ့ထ ිය ောက်နိုင်မုံကို
ဟိုညီမကြီးအကြောင်းကိုတည်တည်တကြာတည်တည်ချာချာတီးတဲ့လူတယောက်နေနဲ့ရွေးတယ်လို့ထင်တယ်ပြီးတော့ညီမကြီးကလူကြီးတွေနဲ့လည်းသူကဟိုအချင်းချင်းခါခါတွေ့ဘူးတဲ့လူအဲညီမကြီးအကြောင်းကိုလည်းတီးတယ်ညီမကြီးနဲ့ပတ်သက်တဲ့ပြည်သူလူထုတွေကလူတွေကိုလည်းသူတော်တော်လေးကိုထိတွေ့ဆက်ဆံမှုတဲ့ခါကြတော့ခံအပ်လိုက်တယ်လို့ထင်ပါတယ်ဒီထိုင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့သဘောတရားကတော့အနောက်နိုင်ငံရဲ့ပုံစံအထူးသဖြင့်အမေရိကန်ရဲ့ပုံစံနဲ့သူကတော်တော်တူတာပေါ့လေသူတို့ကတော့လူတိုင်းကိုသူတို့ပုံမဲ့လူလင်းဆက်ဆံတယ်သူတို့လက်ခံတယ်စကားပြောတယ်နားလည်အောင်ကြိုးစားတယ်ဒါတွေကသူတို့နိုင်ငံရဲ့တန်တမာရေးရာကြမ်းကြင်မှုလို့ဖြစ်တယ်ဆိုတော့အဲ့ဒီအတိုင်းပဲဒီခုအထူးတန်ကိုယ်စားလှယ်ရလဲလုပ်ခဲ့တာရှိတာပေါ့လေဆိုတော့ကျွန်တော်တို့ဒီပြည်လူလူဘက်ကလည်းဒီမိုကရေစီအင်အားစုတွေအနေနဲ့ကလည်းသူ့ကိုဆက်သွယ်ပြီးတော့ကိုယ့်ရဲ့လူလားချက်တွေကိုယ့်ရဲ့အခက်အခဲတွေကိုရှင်းပြမယ်ဆိုလို့ရှိရင်သူတို့ကတော့နားထောင်ပြီးတော့အကောင်းဆုံးအခြေအနေတစ်ခုကိုဖန်တီးပေးနိုင်မယ်လို့ထင်ပါတယ်။ဆိုတော့ကျွန်တော်တို့ဒီအာဆီယံကိစ္စမှာလည်းအခုမပြေမလည်ဖြစ်နေတဲ့ကိစ္စကိုကြားဝင်ပြီးတော့ပြောပြနိုင်မယ်လို့ထင်တယ်လေ
။တကယ်တော့မြန်မာနိုင်ငံကမတီးမငြိမ်မှုတွေကိုအများဆုံးခံစားလေးရှိတဲ့ထိုင်းနိုင်ငံအနေနဲ့မြန်မာဆက်အနာသိပြီးအခြေအနေတွေပေါ်ပို့စိုးရိမ်လာတာကိုလည်းအခုခံမှုကပြလိုက်တာလို့သုံးသပ်သူတွေကဆိုနေပါတယ်ခင
်ဗျမြန်မာနိုင်ငံရဲ့အကြက်ပြဿနာပဋိပက္ခကိုဝန်ဝန်ကူညီဖြေရှင်းဖို့ထိုင်းနိုင်ငံကနေအထူးတန်ကိုယ်စားလှယ်တူခန့်အပ်လိုက်တဲ့အပေါ်မှာမတူကွဲပြားတဲ့အမြင်တွေကိုကိုဝင်းမင်းကစူးစီးတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျမကြာခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ဒေါက်တာတန်းစောရဲ့လူလူနဲ့ကျမ်းမာရေးကိုရန်နိုင်ရဲ့တပတ်တွင်အားကစားသတင်းတွေကိုထုတ်လွှင့်သွားဖို့ပြင်ဆင်ထားပါရခင်ဗျာ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ
ဒီမှာမြရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇက်လန်းတွေ1 click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘေကျင်းတင်နေရာကပဲ
မင်္ဂလာနံနက်ခင်းကြားပါသည်ခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီပြည်ဝေးမိကန်တန်ရဲ့ကြာသာပတိနေ့မနက်ခင်းအစီအစဉ်လေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ20လေးကီလိုဟတ်6300ငါလိုင်းနိုမီတာ40ကီလိုဟတ်တိချောင်း9300အပြင်လိုင်းနိုမီတာ190ကနေလည်းဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကိုရနိုင်ရဲ့တပတ်အတွင်းအားကစားသတင်းနဲ့ဒ
ပြီးတော့ထက်တဲ့ကလောင်သွားတွေအကြောင်းကိုပြောပြမှာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ဖမ်းဆီးထောင်ချခံရလက်လွန်အောင်နှိမ့်ဆက်ညှဉ်းပန်းခံရတဲ့အထက်မှာစာရေးဆရာကဗျာဆရာတွေလည်းပါဝင်နေတာဖြစ်ပါတယ်သူတို့ဟာစစ်အာဏာပိုင်တွေအတွက်ဘယ်လောက်ထိများအန္တရာယ်ရှိနေကြလို့ဒီလောက်တောင်ရန်ညှိုးထားပြီးတော့နှိမ့်ဆက်ခံရတာပါလေသူတို့ရဲ့ကလောင်သွားကစစ်အင်အားကိုစိန်ခေါ်နိုင်မ
Kalakau, Ujo Zandaga, Swinwe Tensa Tawarek.
Dr. Karen Kalikakana, Dignity not Sunny Genaro, Si Anasineha, Sai Siari, Kaviasiari, Bayon Kelthle, Surem, Chongabe, Pepper. Panama Ninandi, Sai Sia Kaviasiari, Kankanaha. Nangand who looked for it who a young man looked at Niyama. Bloody Yigiris, Professor Piovakna.
Yeah, no, I would say the writers, the role of writers, and particularly in Myanmar of the poets, has been very important. If you look like historically and traditionally, poets in Myanmar have played a major role in pushing back.
ဆိုင်းရှာရီရဲ့အခမ်းအနားကိုအထူးသဖြင့်မြန်မာနိုင်ငံမှာကြည့်မယ်ဆိုရင်ကြပြားဆရာတွေကတိတ်ကိုရေးပါပါတယ်။တမိုင်းဆင်လာနေခြင်းသူတို့ကပထမဦးဆုံးဗြိတိသျှကိုလိုနီအာဏာရှင်အုပ်စိုးမှုကိုတွန်းလှန်နေနေရမှာရောနောက်လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းမှာပုံစံမျိုးမျိုးနဲ့အုပ်စိုးခဲ့ကြတဲ့အာဏာရှင်တွေရဲ့ဆန့်ကျင်ရေးမှာအရေးကြီးတဲ့နေရာကပါဝင်ခဲ့ကြတာပါ။နမူနာအနေန
Well,
I think the military government does see them as threatening because if you look at the people they arrested, you know,
in the first overnight period of the coup, just the first overnight period of the coup.
ဆာယေးဆီယံမောင်းသားချို့အပါအဝင်အများပြားကိုပါဖမ်းဆီးခဲ့တာတွေ့ရပါတယ်။ဒါကသူတို့ကိုကြောက်ရွံ့နေတဲ့အတွက်ကြောင့်မလို့အာဏာသိမ်းတဲ့စစ်တပ်ကလက်ဦးမှုရယူပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။တကယ်တော့အာဏာရှင်တွေအနေနဲ့လွတ်လပ်စွာရေးသားထုတ်ဝေခွင့်ပြောဆိုခွင့်တွေကိုပိတ်ပင်လိုက်ရင်တော့မဖြစ်ဘူးလားခင်ဗျာ။များသောအားဖြင့်လည်းပိတ်ပင်ထားရတာပဲဆင်ဆာလုပ်ကြတယ်။ဒီလိုရက
dictatorship in earlier periods of military rule in Myanmar. And, you know, now I think it's much harder to absolutely censor people's work because there are so many more...
...truo nene sinna lo peisu rari lo da le lo pari. Nima na yama seo cho yi so bani kalaronga, emada adui jong shiye sinna pieta mui shige bari. Tami le sinna ne maten chong nane chine gupsi la wari. Luriye timi yusaje miozong o yedang poto nane lanyang ni shila bari. Facebook မှာကြိုက်တာရေးလို့ရတော့အားလုံးကိုလွှမ်းခြုံမိနိုင်တဲ့စဉ်းစားမျိုးမလုံးနိုင်တော့ပါဘူး။နောက်ပြီးတော့လက်ဆိုင်ဖုန်းတွေရှိနေကြတော့သတင်းချက်လက်တွေကိုအလွယ်တကူလည်းလမ်းမိလာကြပါတယ်။ဒါကြောင့်လည်းကြပြဖန်တီးမှုတွေသတင်းချက်လက်တွေပြန့်နှံ့မှာကြောက်လို့ဆရာနာပိုင်းတွေကအင်တာနက်ပိတ်ဆို့မှုတွေလုပ်လာပါတယ်။ ဒီသားဖော်ထုတ်တဲ့သူတွေကိုဖမ်းဆီးထောင်ချမှုတွေလည်းလုပ်ပါတယ်။ ဒါမဲ့ လူတို့ကတော့သူတို့စာပေတွေကိုပဲရှာဖွေဖတ်ရှုစေနောက်ပြီးတော့ဖမ်းဆီးထောင်ချတဲ့ခံရတဲ့သူတွေကိုထောက်ခံလေးစားစေပဲဖြစ်ပါတယ်။ ဒါကြောင့်မလို့ဒီစစ်အာဏာပိုင်တွေဘယ်လိုပဲနှိပ်ကွပ်ပေမဲ့မထိရောက်နိုင်တာတွေ့ရပါတယ်။
နောက်ဒီသူသဖြင့်ကဗျာရှာရဲ့အခက်ခံတာကိုလည်းကျွန်တော်မေ့ရင်ပါတယ်။တကယ်တော့ပြည်သူလူထုထဲမှာစာဖတ်ပရိသတ်ထဲမှာကဗျာဖတ်တဲ့ပရိသတ်ဟာအင်တာနက်တယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့ဒီအာဏာပိုင်တွေကိုသူတို့စိန်ခေါ်ရအောင်ဒီကဗျာပရိသတ်ကများပြသလား။ကဗျာဩဇာကထောက်ထူးကြီးမသလား။ဘာကြောင့်မလို့ဒီစစ်အာဏာပိုင်တွေကကဗျာရှာတွေကိုလည်းအန်ဒီပြုတ်နေရသလဲ။ရန်ရှာနေရသလဲ။
Like satirical poetry, and sort of if you look at comedians like Dargunar, if you look at the Peacock Generation satirical poetry troupe, if you look at many other poets whose works touches on, you know, very sensitive themes, and usually, you know, in terms of
satirical poetry, Dargunar lo lu ri ye akhan gana, thong myo se tan ja apwe ro ye akhan gana ri ga si ya na bain ni ko we ban thauk pya de niya လူခွင့်ရေးဒီမိုကရေစီရေးကိုထောက်ခံအားပေးတဲ့နေရာမှာဒါပြီးတော့လွတ်လပ်စွာဆန္ဒသဘောထားဖော်ထုတ်ခွင့်လုံးစုံတဲ့နေရာတွေမှာအထူးပဲထိရောက်မှုရှိရဲ့လို့ကျွန်မတကယ်ပဲယူဆပါတယ်။ဒါကမြန်မာနိုင်ငံမှာအစဉ်အလာတည်ရက်နဲ့ကိုရှိနေကြတာပါ။ဒါကြောင့်လဲဆေးအာဏာပိုင်တွေကသူတို့ကိုဖမ်းဆီးနေတာဖြစ်ပါတယ်။ပညာမှာကျွန်တော်တခုစဉ်းစားမိရဒီစာရေးဆရာတွေစာရေးသမားတွေရဲ့ရည်သားတင်ပြချက်
I
think definitely if you look at the period where there was a civilian government in Myanmar, many poets and writers, you know, they ran for government, they were serving as MPs in the national and regional
parliament.
You
know, I think they are, you know, many of the people who were arrested at the beginning of the coup were held for many months, and they've only been charged right now to like 2 or 3 year prison terms. So, you know, their voices temporarily have been silenced. They aren't really able to.
ဆိုတော့အခုလိုသူတို့ဖမ်းဆီးထောင်ချလိုက်တဲ့အတွက်ကိုသူတို့ရဲ့လုံခြုံရေးအတွက်ပြည်တွင်းမှာပဲတင်းရှောင်နေဒါမှမဟုတ်ပြည်ပကိုထွက်ပြေးနိုင်ခဲ့ကြရပါသူတို့ကဆက်ပြီးရေးနိုင်ပြောနိုင်ကြပါတယ်ဒါကြောင့်မလို့စစ်အာဏာပိုင်တွေနှုတ်ပိတ်နိုင်တာကတချို့တဝက်ကိုယာယီနှုတ်ပိတ်ထားနိုင်ခြင်းပဲဖြစ်ပါတယ်စာရေးဆရာတိုင်းကဗျာဆရာတိုင်းကိုသူတို့ထိန်းချုပ်မထားနိုင်ပါဘူးသူတို့အာ
The pen is mightier than the sword, Sure, Suyuzra. Dadwara Klangwa Tete, Sure, Suyuzraha. Mimananga Dwell and Mankani, Sure, the Bolu, Jonah Bala, Karinet, the Bora, Vera, Sibiadifna.
Do you think so? Because even, you know, even in the cases where the military has, let's say, murdered a poet, their words will continue. You know, their words are there, their poetry is there, people are continuing to share it, to translate it, to read it around the world. I mean, many people outside...
Damn, man, it's not a case of you, Savai. The Yasiari is such a car to tell like the case of Rejiva. Kadiru, Tapi like me, Tugabiari, Sepio, Shintani Zeva, Tugabiari, Tuzakari, Shini Zeva, Luruga Dari, Piawi Nijazeva, Pada Pianzu Nijazeva, Kawatawanga, Yupan Nijazeva, eh? ကျတိအတက်မခံရခင်တော့ငါသူ့ရဲ့နာမည်ကိုမြန်မာပြည်တွေကလူတွေကမ္ဘာကလူတွေတစ်ခါမှမကြောက်ဘူးကြပါဘူးခုခါမှာတော့ကမ္ဘာတော်ဝန်ကကဗျာဆရာတွေအများကြီးခက်တီကိုတီးသွားကြပါပြီသူ့ရဲ့ကဗျာတွေကိုရုပ်စုကြားနာနေကြပါပြီဒါကြောင့်မလို့စစ်အာဏာရှင်တွေကကဗျာဆရာတယောက်ကိုတက်ဖြတ်နိုင်ပါတယ်ဒါပေမဲ့သူ့ရဲ့ကဗျာကိုမတက်နိုင်ပါဘူးအသက်
ဆုံးရှုံးသွားရပေမဲ့သူ့ရဲ့ကဗျာကိုမတက်နိုင်ပါဘူးအသက်ဆုံးရှုံးသွားရပေမဲ့သူ့ရဲ့ကဗျာကိုပို့ပြီးရှင်းတန်းပြန်တွားခဲ့ပါပြီအချုပ်ပြောရမယ်ဆိုရင်တော့ဓာတ်သွားတဲ့ကလောင်သွားတဲ့ဆိုရဲ့ဆူယူစကားကိုကျွန်မယုံကြည်ပါတယ်ကဗျာဆရာကိုတက်တက်ထောင်ချာချာကဗျာကတော့ဆက်ပြောရှင်းတန်းနေမှာဖြစ်ပါရဲ့ရှင်ပြောရမယ်ဆိုရင်တော့ဓာတ်သွားတဲ့ကဗျာဆရာခက်သည်ရဲ့ကဗျာတချ
သူတို့ကခေါင်းကိုပြစ်တယ်တော်လိုင်းကနှလုံးသားမှာရှိတာသူတို့မသိကြဘူးငါတနတ်မပြစ်တတ်ဘူးငါတနတ်မပြစ်တတ်ဘူးငါလက်ကကစ်တာတီးခဲ့တာငါတနတ်မပြစ်တတ်ဘူးငါလက်ကကြပြားပဲရေးတတ်တာငါတနတ်မပြစ်တတ်ဘူးငါမွေးနေ့ကိတ်ပဲအလှဆင်တတ်တာအခုငါလူတွေတနတ်ပြစ်ခံရတယ်ငါကတော့ကြပြားနဲ့ပဲပြန်ပြစ်နိုင်ခဲ့တယ်အဲ့ဒါဟာမမျှတဘူးလို့ခံစားနေရတယ်လက်ပြမလုံဘူးလို့တွေးထင်နေတယ်ငါ
ဖြစ်မယ်။
ဦးကျော်ဇန္နာရဲ့မြန်မာရေးတုံးတက်ချက်အပြီးမှာတော့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ။အရက်နဲ့ဆေးလိပ်တောက်သုံးနာဟာဥမာယီကင်ဆာယောဂအပါအဝင်အခြားယောဂတွေကိုဖြစ်ပွားစေနိုင်ပါတယ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်းစောကတင်ပြထားပါတယ်ခင်ဗျာ။
ဆလိတ်တော့တာကဂရိတ်ကင်ဆာအစာရင်ပြုတ်ကင်ဆာနဲ့အဆုတ်ကင်ဆာယောဂါတွေကိုဖြစ်စေနိုင်ရုံသာမကဆလိတ်ငွေ့နဲ့ထိတွေ့ခြင်းမရှိတဲ့ခန္ဓာကိုယ်ရဲ့တခြားအင်္ဂါအစိပ်ပိုင်းတွေမှာပါကင်ဆာယောဂါတွေဖြစ်စေနိုင်တယ်လို့သိရပါတယ်။ဆလိတ်ငွေ့နဲ့ဓာတ်ရိုက်ထိတွေ့ခြင်းမရှိတဲ့နေရာတွေမှာကင်ဆာယောဂါဖြစ်စေနိုင်တာဟာဘယ်လိုအကြောင်းတွေကြောင့်ဖြစ်နိုင်မှာလဲ
ဆိုတော့ဆရာတို့ရဲ့ခန္ဓာကိုယ်မှာပျက်စီးသွားတဲ့ဆဲလ်စီကိုအစာထိုးပြီးတော့ဒီစကီချစ်တယ်ပေါ့နော်အဲ့တော့ဒီဟာမှာဒက်ဗစ်စ်သွားတယ်ဆိုဆရာတို့ကဒီအစာထိုးတဲ့ဆဲလ်စစ်တွေဟာမကြမ်းမမာတော့ဘူးပုံမှန်မဟုတ်တော့ဘဲနဲ့ပြောင်းလဲသွားပြီးတော့ဆရာတို့ကဒီစမတန်ပွားလို့ရှိရင်ကင်ဆာရောဂါဖြစ်တယ်ပေါ့ဒါကြောင့်လို့ဆေးလိတောက်တာကိုလေ့လာတဲ့အခါမှာဆေးလိဒီရဲ့
ဖြစ်တဲ့ကင်ဆာတွေကိုဖြစ်တာများစေတာကိုကြွားတွေ့ရတယ်တွေ့တဲ့အခါမှာဘာကြောင့်လဲဆိုသူဒီဒီလူရဲ့ခန္ဓာကိုယ်တွင်မှာရှိတဲ့မျိုးရိုးဗီဇကိုDNA ကိုပျက်စီးစေလို့เนาะအဲ့ဒီထဲမှာမှာဒီအစ်စ်များတာနဲ့နေတာတွေတော့ကြွားသွားတယ်အဲ့တော့ဆေးလိပ်တောက်လို့ဖြစ်များဆုံးကင်ဆာပြောပါဆိုရင်တော့အဆုတ်ကင်ဆာပေါ့เนาะဒါပေမဲ့တကယ် pancreas ကင်ဆာဥမာရေးကင်ဆာဇင်နာကင်ဆာသိအောင်ကင်ဆာစသည်အပြင်ဒီကင်ဆာတွေရာလည်းပဲဆေးလိပ်တောက်တဲ့သူတွေမှာပိုတွေ့ရတယ်လို့ရှိပါတယ်အဲ့ဒီမှာမှာဇာတ်ရွေးဥမာရေးကင်ဆာပိုပြီးတော့ကိုတည်တည်ချာချာဒီ ဆက်သတ်မှုရှိတယ်ဆိုတွေ့ထားတယ်ပေါ့နော်အဲ့တော့အဲ့ဒါဒီဘာဖြစ်လို့လဲဆိုလို့ရှိရင်ဇာတ်ရွေးဒီကင်ဆာထားရဲ့ဖြစ်တာတဲ့စာရင်းနဲ့ဆေးလိပ်တောက်တဲ့သူတွေလေးလာတဲ့အခါမှာဥမာကြီးရဲ့မှာအသက်ပိုဖြစ်ပွားမှုနှုန်းများတာကိုတွေ့ရတယ်เนาะအသက်ပိုဆိုတာပေါ်လစ်ဆိုခေါ်တဲ့သူဒီဇာတ်ရွေးပရီကင်ဆာရက်စ်ကိုခေါ်တယ်ဥမာကြီးကင်ဆာမဖြစ်ခင်မှာအသက်ပိုလေးရင်ဖြစ
เนี่ยมีสิทธิ์อะไรมากับเป็นคนอ่ะมาอีกแต่เอาพิเศษเลยชูการ์ดพิเศษที่เป็นพรีเกนเซอร์สลิชันพิเศษโพลิสีอยู่เลยยาสีเราด้วยอ่ะนอกจากนั้นเราเซลล์ที่เราเช่นดีมาอีกแต่เช่นไหนดีผมยาเรียกแค่มาเจ้าบาร์เลยดีกว่าเป็นเจ้าหน้าที่ยาเรียกเช่นเลยพิเศษด้วยจากมันเราเซลล์คนอื่นเรียกมาต้องเป็นในเก้าเนี่ยต้องเดินดูดีเนี่ยเลยอันนี้เราแค่ไม่สูดสีดีเซลล์ที่เราพิเศษมาอีกแต่เช่นชาเกนซาริโอ
ถ้าดีเจจารุนลงดีจอบไปน้องเชฟคนเดียวโยกะถ้าดีอะไรดีโยกะดีบ้าแต่ตายยาบุชิบาเลยรู้จักอ่ะยังเต่าด่าฮาเลยกิสายโยกะรีพิพูดตรงอาพิเศษแล้ววะยังเนี่ยสิ่งหนึ่งมีลงกุนเต่าตรงเมื่อสุยงูมันยิ่งกิสายโยกะป่าวเมื่อกิสายโยกะรีพิเอาตรงอาพิเศษแล้วเจ้ากิสายโยกะพิเมฆคุยเนี่ยสิบุตรเอเยเนี่ยสิ่งกุเลยช่างจิมบูรูเมลูถ้าเราไม่จะนั่งอาคุลเบียวอะไรกูเสียการอ่ะยังน้องอาสุรุสินเสาร์สิทธิ์ลิมเบลูจอร์รับเน
ဒီကျမရဲ့ဒီပညာပေးဒီမှာပြောလို့ရှိတယ်။ဒါပေမဲ့အခုနောက်ပိုင်းမှာတော့တဲ့ဒီရဲကောက်တို့ကျမရဲ့ရတဲ့စိုးကြိုးအကောင်းကျိုးတဲ့ဆိုင်ပေါ့နော်။ဒီကျမရဲ့ပညာပေးဒီမှာပြောင်းလဲပြီးပြောလာတာရှိပါတယ်။ဒါကြောင့်မလို့ရဲကိုလည်းဆရာတော်လုံးဝရှောင်ကျဉ်တဲ့နဲ့စိတ်လေးကတော့ငဘူရဲကကိုဆရာတော်ဆိတ်လေးရှော့ချတောက်သုံးသွားတာမရှိပါဘူး။စိတ်လေးကလေးကလေးတောက်လို့နေလေကိုယ့်ရဲ့ DNA ပြည့်စည်ပြီးတော့ကင်ဆာဖြစ်နိုင်တယ်။ညာတဲ့အတွက်ကြောင့်မလို့စိတ်လေးကိုရဲကိုလုံးဝမတောက်တော့ဘဲ။ဒါဖြစ်တယ်ပေါ့နော်။အဲ့တော့ရဲ့
ရဲ့နဲ့စေလေးသောက်သုံးသုံးဆယ်ကျင်းကဒီဥမာကြီးကင်ဆာကိုအဓိကဖြစ်လာစေနိုင်တဲ့အကြောင်းဒေါက်တာတန်းစောကကျွမ်းကျင်သူတွေကိုမေးမြန်းတင်ပြခဲ့တာပါ။အခုတော့ကိုရန်နိုင်ရဲ့တပတ်တွင်အားကစားသတင်းအစီအစဉ်ပဲဖြစ်ပါတယ်။အေရှာတိုးကောက်သီးပြိုင်ပွဲကိုကမ္ဘာအဆင့်မီပြိုင်ပွဲတွေဖြစ်အောင်လုပ်ဖို့ရည်မှန်းထားပြီးမကြခင်မှာဥရောပတိုးပြိုင်ပွဲတွေအထိဝင်ပြိုင်လာနိုင်အောင်အတွက်
From Burma, so I believe
ကျွန်တော်သိသလောက်တော့ဦးချီလာဟန်ဒုံးကသူကအေရှန်တိုးပြိုင်ပွဲတွေကိုပို့ပြီးတော့အကြံကြွတွေနဲ့ဖြစ်လာလို့နိုင်ခဲ့တယ်ဆိုပြီးတော့ပြောကြတယ်ပြိုင်ပွဲကိုလူတွေပို့ပြီးတော့စိတ်ဝင်စားလာအောင်ကမ္ဘာတဝန်းကတခြားကစားသမားတွေလည်းပို့ပြီးတော့ကစားနိုင်အောင်သူလုပ်ခဲ့တယ်လို့ဆိုတယ်ဆိုတော့အခုကိုချိုမင်းစံကရောဒီအေရှန်တိုးရဲ့ကမီရှင်နာတယောက်စီအိုတယောက်အနေနဲ့ဒီပြိုင်ပွဲတွေကိုဘ PGA。乌鸡两个人在这中间了，这个阿夏PGA代表人出的，这中间这个谁不会是那波老师吧？阿夏这块我牛大这块在这里输，比如，这个呢，阿库伊山图代表人出来给他吧，这中间TV中央瑞西梅，sponsor中央部队西梅，这个阿片呢，伊山图股。 professional sensation ဖြစ်အောင်လုပ်ခဲ့တာပါဒါကဥကြည်လာဟန်လုပ်ခဲ့တာပါကျွန်တော်ရည်မှန်းချက်ကတော့အဲ့ဒီကနေနောက်ထပ်တလှမ်းပြီးတော့တကယ်ကပ္ပအစ်စ်ကြီးပြိုင်ပွဲတွေဖြစ်လာဖို့ပါလွန်ခဲ့တဲ့နှစ်20ကာလအတွင်းကတော့ရေရှမ်းတိုးပြိုင်ပွဲတွေဟာကပ္ပမှာ PGA Tour European Tour Japan Tour တွေရဲ့နောက်တတိယဒါမှမဟုတ်စတုဒ္ဒအစ်စ်လောက်မှာရှိတယ်လို့ကျွန်တော်ပြောချင်ပါတယ်အခုဆိုရင်ကျွန်တော်တို့မှာငွေကြေးထောက်ပံ့မဲ့ sponsor အစ်စ်လည်းရထားတယ်လို့ရုပ်တံထိုးလင်းဖို့အတွက်ရုပ်တံလိုင်းတက်လည်းရထားပြီးပိုကောင်းတဲ့ကစားသမားတွေလည်းရှိလာနေပြီးတော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့အဆင့်ကိုဥရောပတူပြိုင်ပွဲတွေအဆင့်ရောက်အောင်သိမ့်မကြခင်အချိန်အတွင်းမှာလှုပ်လာနိုင်မယ်လို့မျှော်လင့်ပါတယ
်ဆိုတော့အခုတခါတော့ကျွန်တော်မေးချင်တာကအာဆာကကောက်တီးသမားတွေရဲ့အဆင့်တန်းကတခြားအမေရိကန်တို့ဥရောပတို့ပါဝင်ကမ္ဘာတစ်ဝန်းကတခြားကစားသမားတွေနဲ့ရှင်းကြည့်မယ်ဆိုရင်ဘယ်လိုရှိပါလဲဗျ
I mean, look, we're still a little bit behind, I have to admit. I mean, the best players in the world are competing on the PGA Tour.
အမှန်တမ်းဝင်ခံရရင်တော့ကျွန်တော်တို့စီကနည်းနည်းတော့လူနေပါသေးတယ်။ကမ္ဘာအကောင်းဆုံးကောက်တီးသမားတွေကတော့ PGA တိုင်ပွဲတွေမှာဝင်ပြိုင်နေကြတာပါ။ဒါကတော့ရှင်းပါတယ်။ဒါပေမဲ့ကျွန်တော်တို့အာဆာကလူငယ်ကစားသမားတချို့အဲ့ဒီမှာဝင်ပြိုင်လာနေတာတွေ့ရတာကတော့ကောင်းပါတယ်။ PGA တိုင်ပွဲတွေရဲ့ပထမဆုံးပွဲဖြစ်တဲ့ Players Championship တိုင်ပွဲမှာအိန္ဒိယနိုင်ငံကတယောက်ကဝင်ပြိုင်ခဲ့ပြီးတော့သူကအမေရိကန်မှာလုပ်တဲ့ပွဲတွေကအကြီးဆုံးပွဲတစ်ခုဖြစ်တဲ့အဲ့ဒီပွဲကိုနိုင်မလို့ဖြစ်ခဲ့တာပါဖြည်းဖြည်းချင်းတော့ကျွန်တော်တို့အာရှကစားသမားတွေအရင်ထက်ပိုးပြီးတော့ကိုယ့်ကိုယ်ကိုယုံကြည်မှုရှိလာပြီးပိုကောင်းလာနေပါတယ
်ဆိုတော့ကိုချွန်မင်းသားတို့မှာဒီမြန်မာနိုင်ငံလိုနိုင်ငံတွေမှာဒီကောက်တီးဖွံ့ဖြိုးရေးအတွက်ရောဒုစီမံကိန်းတွေရန်ပုံငွေတွေရထားတာမျိုးရှိလာဗျာ
funny you should say that because we're just about to start a new program called the
Ujilahan Naga Champion season 1 တခုကိုစမလို့လုပ်နေပါတယ်။ Ujilahan ဟာကစားသမားတွေကိုအညီညာဆက်ဆံတာအလွန်တန်ဖိုးထားမြတ်နူးတဲ့သူပါ။ဒီ season ကတော့ Asian Tour ပြိုင်ပွဲတွေမှာကစားနိုင်တဲ့လက်ရည်ရှိပြီးကစားဖို့အခွင့်မသာတဲ့နောက်ခံပံ့ပိုးမှုမရှိတဲ့အထက်ကတနစ်ကိုလူငယ်ကောက်ပြီးကစားသမား3-4ယောက်လောက်ရှာဖွေမွေးထုတ်သွားမှာဖြစ်ပြီးသူတို့အနေနဲ့ပြိုင်ပွဲမှာဝင်ပြိုင်မှုအခွင့်အရေးရမှာပါသူတို့ကိုလက်ရည်စစ်တဲ့ကြောင်းကိုလာတက်ပြီးတော့တိုးတက်လာအောင်ကူညီပေးဖို့နဲ့ကြေးစားကောက်တီသမားအဖြစ်ပထမဆုံးစတင်တဲ့နှစ်မှာသူတို့ရဲ့ကုန်ကျစရိတ်တွေကိုကူညီသွားဖို့ပါဒီစီဇန်ကိုလာမယ့်2023မှာစတင်ဖို့လှုပ်ဆောင်နေပြီးဘယ်လိုရွေးမလဲဘယ်သူတွေကိုရွေးကြမလဲဆိုတာတွေအတွက်ဦးကြည်လာဟန်ရဲ့အမျိုးသမီးနဲ့အတူတွဲပြီးတော့လုပ်နေကြပါတယ
်ဦးလောလောဆယ်အေရှန်တိုးပြိုင်ပွဲမှာဝင်ကစားနေတဲ့မြန်မာတွေရောရှိလား
well, you've always still got Uzomu, who plays from
time to time. Yeah, well, Uzomu is here. သူကတော့မကြာခဏဆိုသူလိုကစားနေပြီးအဓိကများသောအားဖြင့်တော့ Singapore Island Country Club မှာကောက်တီးတင်ပေးနေပြီးကျွန်တော်ရဲ့ပြိုင်ပွဲတွေကတချို့ကလည်းဝင်ပြိုင်နေပါသေးတယ်။သူကအသက်50ကျော်နေပြီဖြစ်ပေမဲ့လူငယ်တွေနဲ့အခုချိန်ထိပြိုင်ကစားခြင်းနဲ့စိတ်ရှိနေဆဲဖြစ်ပြီးရိုက်နေတော့မှာပဲ။ပြီးတော့နောက်တစ်ယောက်ကတော့လူငယ်တွေကဟိန်းစီသူပါ။သူကတကယ့်ကစားသမားကောင်းဖြစ်ပြီးလေရစ်တဲ့ကြောင်းကနေ2021မှာအောင်ခဲ့တာပါ။
တော့ Asian Tour ဒီအာဆာပြိုင်ပွဲတွေမှာကစားဖို့အတွက်ဆိုရင်ဘာလုပ်ဖို့လိုသလဲ
?So we have a qualifying tournament at the
time ကောက်တီးပြိုင်ပွဲရာဒီမစခင်မှာလေရစ်ပြိုင်ပွဲတွေရှိပါတယ်။ကျွန်တော်တို့ရဲ့အဲ့ဒီပြိုင်ပွဲတွေမှာဝင်ပြိုင်တဲ့ကစားသမား400 500လောက်ရှိရပြီးအဲ့ဒီပြိုင်ပွဲတွေကိုနှစ်ပတ်အတွင်းကျင်းပလို့ရှိပြီးတော့အဲ့ဒီကစားသမား900တဲ့ကထိတ်ဆုံးက35ယောက်က Asian Tour ပြိုင်ပွဲတွေကိုဝင်ပြိုင်ခွင့်ရပါတယ်။အဲ့ဒီ35ယောက်နဲ့ပြီးခဲ့တဲ့နှစ်ကကစားရာကောင်းပြီးဝင်ငွေအများဆုံးရတဲ့ထိတ်ဆုံးအယောက်60ကနောက်တစ်နှစ် Asian Tour မှာဝင်ပြိုင်ခွင့်ရတယ်ဒါကတော်တော်ခက်ပါတယ်မလွယ်ပါဘူ
းဟိုနိုင်ငံတိုင်းနိုင်ငံတိုင်းမှာကောက်တီးကစားတဲ့သူတွေတော်တော်များများရှိတယ်ဒီထဲကအများစုကတော့အပျော်တိုင်းကစားကြတာပေါ့မြန်မာနိုင်ငံမှာလည်းအဲ့လိုပဲမြန်မာနိုင်ငံကကောက်တီးကစားတဲ့သူတော်တော်များများကအပျော်တိုင်းကစားတဲ့သူတွေများတယ်တကယ်လို့မြန်မာတွေကလိုအာရှပြိုင်ပွဲတွေမှာကြီးစားကစားသမားဖြစ်နေကစားဖို့အတွက်ဆိုရင်ရောအဲ့ဒီလူတွေကိုဘလို့အကြံပေးကြလဲ
I mean the first thing is they need to compete I think one of the things lacking in Burma I have to say is
ပထမဆုံးပြောလို့ရမှာကပြိုင်ပွဲတွေကစားဖို့မြန်မာနိုင်ငံမှာတခုလိုအပ်တာကတကယ့်ပြိုင်ပွဲကြီးတွေနေတာပါမြန်မာနိုင်ငံမှာကောက်တီးကစားတာအများစုကလူမှုရေးရအပျော်ကစားကြတာများပါတယ်ငွေချင်းမိတ်ဆွေတွေကစားကြတယ်လူဖို့ကင်ဘက်တွေဒါမှမဟုတ်စီပွားရေးမိဖက်တွေကစားကြတယ်ကောက်ကွင်းမှာတယောက်နဲ့တယောက်ပိုက်ဆံကြီးကစားကြပြီးစားကြတောက်ကြလုပ်ကြတာများတယ်ပြောဖို့ကောင်းပါတယ်ဒါပေမဲ့ပြိုင်ဆိုင်မှုအပိုင်းကနေပြောမင်းဆိုရင်တော့တကယ့်ကိုကြေးစားကောက်တီးသမားတယောက်ဖြစ်ချင်ရင်အဲ့ဒီလူတွေအနေနဲ့လေ့ကျင့်ရေးကွင်းကိုသွားနိုင်ရမယ်ဒဏ်ရာရတာတွေကိုကုဖို့ဆရာဝန်ရှိရမယ်လေ့ကျင့်ပေးတဲ့သူရှိရမယ်ခင်မီကောက်တီးပစ္စည်းတွေရှိရမယ်ဒါပေမဲ့ Dari Golong, Janina, Sidala, Sro, Janomadiba. Yado Apino, Ilu Pitchin, so in Taino Lajavari. Arimaro, Giza, Gaudi de Mariga, Nida, Ligini Java. Arimaro, Gaudi Gazaya Rayo, Ligina Rayo, Comari.
The Gayoga down in that TV, Domina, Kakari, Jombi and Alma. Asian do play very at Chinigayo, Belushi Ale.
Well, we've actually been very lucky. During the two sort of pandemic hit years, we are able to work behind the scenes.
We are able to do yoga at the time. We are able to do yoga at the time. We are able to do yoga at the time. We are able to do yoga at the time. We are able to do yoga at the time. We are able to do yoga at the time. We are able to do yoga at the time. We are able to do yoga at the time. We are able to do yoga at the time. We are able to Now, Biro, Saudi International Jamwego, Lome Dugale, Eluwe, Senesa Ludovut, Bordu Tavai. Biro, Isha Tu Jamwerima, Pani, Jamwari Alungale, Tibijin, Janani Babi. The mind the shop, Gonzo, Hitku, Chilanaji, Shinibi, Daga, Tegegu, and let a Piaumabe.
Okay, cool to me that. Thank you so much. Thank you.
That's okay. I hope you got what you needed out of me, and it was a pleasure to talk
to
you.
Yeah, I did, yeah.
ဒီကဘာအားကစားကဏ္ဍမှာတော့အေရှန်တိုးပြိုင်ပွဲတွေရဲ့စီအိုဦးချိုမင်းတန်းနဲ့မေးမြန်းထားတာကိုဒုတိယပိုင်းကိုကိုရန်တိုင်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။ဗီအိုရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတယ်။မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေထူးခြားဖြစ်စဉ်သတင်းတွေကိုစာရေးသားပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးရမယ
VOA အစီအစဉ်လေးကိုလိုင်းနိုမီတာ1925 32တို့မှာဖမ်းယူနားဆင်နေပါလေ။အဲ့ဒီအစီအစဉ်မှာတော့ဒီဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ဖို့ရှိပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ်ဗျာ
။ယူကရိန်းကိုချစ်ချော်မှုနဲ့ဆက်နွယ်ပြီးစီးပွားရေးအားပြိုင်နေချိန်မှာပဲရုရှား Gazprom ကုမ္ပဏီကပိုလန်နဲ့ဘူလ်ဂေးရီးယားနိုင်ငံတွေကိုတဘာတံငွေတင်ပို့မှုတွေပေါ်ထွန်းနေကရပ်ဆိုင်းလိုက်ပါတယ်။ပိုလန်နဲ့ဘူလ်ဂေးရီးယားနိုင်ငံတွေကတော့ Gazprom ကုမ္ပဏီရဲ့လုပ်ရာ contract စာချုပ်ကိုဖောက်ပြရရောက်တဲ့အကြောင်းပြောဆိုထားပါတယ်။ရုရှားကတံငွေတင်ပို့မှုဖျက်ထောက်တဲ့လုပ်ရာဥပဒေရေးအခြေခံတွေကိုချိုးဖောက်ရောက်တဲ့အကြောင်းပိုလန်သမ္မတ Andrei Duda ကပြောဆိုခဲ့သလိုဘူလ်ဂေးရီးယားစွန့်ဝင်ကြီး Alexander Nikolov ကတော့တဘာတံငွေကိုစီးပွားရေးနဲ့နိုင်ငံရေးလက်နက်အဖြစ်အသုံးချနေတယ်လို့ပြောဆိုခဲ့တာပါ။ယူကရိန်းပေါ်ကျူးကျော်တက်ခဲမှုတွေကုလသမဂ္ဂရဲ့ကမ္ဘာခီးစွာလုပ်ငန်းအဖွဲ့ UNWTO ကအဖွဲ့ဝင်ဖြစ်ကနေရုရှားကိုဆိုင်းငံ့လိုက်ပါတယ်။ဖွဲ့ဝင်159နိုင်ငံတွေကအများစုကရုရှားကိုထုတ်ပြမယ်ဆိုကိုထောက်ခံခဲ့ကြတဲ့အကြောင်းလဲ UNWTO ပြောခွင့်ရကပြောဆိုခဲ့ပါတယ်။ဖွဲ့ဝင်ဖြစ်ကဆိုင်းငံ့ခံရမယ့်အလားအလာတွေရှိနေတာကြောင့်ညီလာခံမှာအဆိုးကိုမဲမခွဲခင်မှာပဲရုရှားကဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ကြောင်းကြေညာလိုက်ပြီးကိုယ်စီရာလဲညီလာခံခန့်မှန်းကနေထောက်ခွာသွားခဲ့တာပါ။ UNWTO အတွင်းမှုချုပ်ဆူရပိုလိုလီကာရှေဒလီကတော့ရှင်းရှင်းလင်းလင်းသတင်းစကားပတ်လိုက်တဲ့လို့ရဲ့အဖြစ်နဲ့မဲခွဲဆုံးဖြတ်ပြီးမှပဲတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်စစ်တမ်းတွေဥရောပကဒုက္ခသည်ကလေးငယ်ဖြစ်ကနေအမေရိကန်မှာပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးဖြစ်လာတဲ့ကွယ်လွန်သူမက်ဒရင်အော့ဘရိုက်ရဲ့ဗိုလ်ထုနေဇာပနာအခမ်းအနားကိုကမ္ဘာခေါင်းဆောင်နေအမေရိကန်နိုင်ငံရေးနဲ့တန်တမာရေးအသံဝင်ကထင်ရှားသူတွေတက်ရောက်ကြပါတယ်နိုင်ငံခြားရေးဝန်ကြီးဖြစ်ပထမဆုံးရွေးချယ်ခန့်တာဝန်ပေးခဲ့တဲ့အမေရိကန်သမ္မတဘီကလင်တန်သမ္မတဘရက်အိုဘားမားနဲ့သမ္မတဂျိုးဘိုင်ဒန်တို့လည်းတက်ရောက်ဂါရဝပြုခဲ့ကြတာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုဗိုလ်ထုနေတော်ကအောက်ကြီးလက်ဆက်မှုဆွဲချက်နဲ့ထောင်နဲ့ငါးနှစ်ထပ်မံချမှတ်လိုက်တဲ့အပေါ်ဥရောပသမ္မတ EU နဲ့ကုလသမဂ္ဂတို့ကပြည်တင်ရှုတ်ချလိုက်ကြပါတယ်အရသာခေါင်းဆောင်တို့ကိုနိုင်ငံရေးရည်ရွယ်ချက်နဲ့ထောင်နဲ့ပြည်တင်ချမှတ်လိုက်တဲ့အပေါ်ရှုတ်ချရတဲ့အကြောင်း EU ရဲ့ဗိုလ်ထုနေညင်ညာချက်မှာဖော်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတင်ပြချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရင်းမှာတော့ကိုရဲမွန်ဖြစ်ပါတယ်အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Nick Ivanov တို့ဖြစ်ကြပါတယ် VOA ရဲ့ဇာတာပနင်းနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24/40/51တို့ကနေတင်ဆက်ခဲ့တာပါတော်ဆင်းများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့နဲ့လူဝင်ဆန္ဒတွေပြေဝတဲ့နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ငင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.